မင်္ဂလာပါခင်ဗျာမမတာတာစကားများအစီအစဉ်အကျိုးဆိုပါရစေအခုတစ်ပတ်အစီအစဉ်မှာပြီးခဲ့တဲ့သတင်းတစ်ပတ်အတွင်းမြမနိုင်ငံရေးလူမှုရေးနယ်ပယ်ကလူပုဂ္ဂိုလ်တချို့ရဲ့ထူးထူးခြားခြားပြောကြားချက်တချို့ကိုမှတ်သားမိတဲ့စကားတွေအဖြစ်ကောက်နှုတ်တင်ပြလိုပါတယ်ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ဝင်တွေရုံးထုတ်ရမှာလက်ထိတ်ခတ်ဖို့မခတ်ဖို့အထိတက်မတော်နေတဲ့ရဲတပ်ဖွဲ့ဝင်တွေကိုဖိအားပေးတာတရားစီရင်ရေးမှာဝင်ရောက်နှောက်ယှက်တာတွေရှိတယ်လို့ပုံမှန်95ခါဝင်းနဲ့မြို့နယ်5ခုမှာတက်မတော်ကတရားစွဲဆိုခံထားရသူတူဖြစ်တဲ့ဒေါင်းတို့မျိုးဆက်တန်ကြားအဖွဲ့ကကိုပိုင်ဖြိုးမင်းဟာပြောကြားလိုက်ပါတယ်မေလ22ရက်နေ့ကရုံထုတ်စစ်ဆေးရမှာအခုလိုပြောကြားရတာဖြစ်ပါတယ
်ကျွန်တော်တို့ထိုးခဲ့တဲ့တန်ကြက်စာသားတွေလုံးမလုံးဆိုတော့အခုဖြစ်နေတဲ့အခြေအနေနဲ့နှိုင်းယှဉ်ကြည့်လို့ရပါတယ်ဆိုတော့တရားရေးမှန်းနိုင်မှာလဲကျွန်တော်တို့လက်ထိတ်ခတ်ခြင်းမခတ်ခြင်းတွေပေါ်မှာအခုတည်းဝင်ရောက်ဆွတ်ဖက်နေတော့မဲဒီစစ်တပ်ပါပဲနော်လွတ်တော်ထဲမှာလဲအခမ်းအနားထိုင်ပြီးတော့ဥပဒေပြုရေးအာဏာကိုလဲစုပ်ကိုင်ထားသေးတာစစ်တပ်ပါပဲအုပ်ချုပ်ရေးမှာရောဒီလိုပဲဆိုတော့ကျွန်တော်တို့ထိုးခဲ့တဲ့စာသားတွေကမှန်လားမှားလားဆိုတာလွန်သလားလို့တော့ခင်ဗျားတို့အကုန်လုံးပြန်စဉ်းစားကြည့်ကြပါဆိုတော့စစ်တပ်ကနိုင်ငံတော်မဟုတ်ပါဘူးစစ်တပ်ကနိုင်ငံတော်မဟုတ်ဘူးဘယ်တော့မှလည်းမဟုတ်ခဲ့ဘူးဘယ်တော့မှလည်းနိုင်ငံတော်ဖြစ်လာမှာမဟုတ်ပါဘူ
းတမတော်အနေနဲ့တရားစွဲဆိုမှုဖွင့်တဲ့ကိစ္စရပ်တွေမှာရဲလုပ်ပိုင်ခွင့်တွေတရားရုံးနှုတ်ထုံးတို့နည်းတွေမှာစွပ်စွဲပြောကြားနေကြတယ်လို့ဝင်ရောက်ဆွတ်ဖက်တာမျိုးမရှိတဲ့အကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စောမင်းထွန်းကပြောကြားလိုက်ပါတယ်မေလ22ရက်နေ့ကတောင်းတို့မျိုးဆက်အဖွဲ့ဝင်တွေဝင်ရံသူတွေရဲ့တရားရေးဝင်ရောက်ဆွတ်ဖက်တယ်လို့ပြောကြားခဲ့မှုနဲ့ပတ်သက်ပြီးRFA မေးမြန်းရမှာဗမှုချုပ်စောမန်းထွန်းကအခုလိုပြောကြားရတာဖြစ်ပါတယ်
။တရားဥပဒေစိုးမိုးရေးလုပ်ငန်းလုပ်ဆောင်တဲ့ရဲလုပ်ငန်းရဲ့လုပ်ဆောင်ချက်တွေ၊တရားစီရင်ရေးလုပ်ငန်းလုပ်ဆောင်တဲ့လူတရားရုံးတွေရဲ့လုပ်ဆောင်ချက်တွေမှာကျွန်တော်တို့ကအာမဝင်ရောက်ဆွတ်ဖက်တဲ့အကြောင်းရှိပါဘူး။ KM မှာကသူရဲလုပ်ကုန်လုံကြီးစီမင်းနေရှိပြီးသားပါ။လက်ကျိတ်မခတ်ချင်းခတ်ချင်းဆိုတာအဲ့ပေါ်မှာလွတ်ဆိုင်တာပဲ။နောက်တစ်ချက်ကတော့ကျွန်တော်တပ်မတော်နေတာဒါတွေကိုတရားစွဲဆိုမယ်ဆိုပြီးကျွန်တော်စွဲဆိုတာပြီးဖြစ်တယ်။စွဲဆိုတာပြီးဖြစ်တယ်ဗျ။တရားရုံးရဲ့တရားစီရင်မှုမှာရောရဲအစင်းကြီးနဲ့ဖန်တီဒီမှာကျွန်တော်တို့ကဘာမှမရောက်ဆုတ်ခဲ့စရာအကြောင်းရှိပါဘူး။မရောက်ဆုတ်ပေတယ်ဆိုရင်လည်းကျွန်တော်ဖုံးကွက်ထားလို့မရဘူး
။တက်မတော်သားအလုံးဟာနိုင်ငံဝန်ထမ်းဖြစ်တာကြောင့်တက်မတော်ကိုစော်ကားတာဟာနိုင်ငံတော်အစိုးရကိုစော်ကားသလိုဖြစ်တဲ့အတွက်နိုင်ငံတော်အကြီးညိုပြက်စီမှုနဲ့အမှုဖွင့်တရားစွဲတာဖြစ်တယ်လို့မဟာကန္တရုံကျောင်းတိုက်ရွှေဝါရောင်ဆရာတော်ဦးသောပိတကို95ခါဝင်းနဲ့တရားစွဲဆိုခဲ့တဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်ကဒုတိယဗိုလ်မှူးကြီးအောင်မျိုးကျော်ကပြောကြားလိုက်ပါတယ်။တမရဟာနိုင်ငံတော်အစိုးရမဟုတ်တဲ့အတွက်နိုင်ငံတော်ကိုကိုစားပြုပြီးတရားစွဲဆိုလို့မရဘူးလို့ဝေဖန်ပြောဆိုကြတာရင်းနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ
်။ကြီးစားချက်ကတော့အများကြီးပေါ့သူတက်ဖို့တရားလည်းတက်ဖို့လားအားလုံးကတခုတစ်ခါတခုနေမဲ့ဆိုသူပြောတဲ့စကားတက်ဖို့ဆိုတာနိုင်ငံဝန်ထမ်းပါပဲ။အဲ့ဒီခါကျတော့သူနိုင်ငံတော်အစိုးရကိုစော်ကားတယ်လို့ဖြစ်တာပေါ့သတင်းမီဒီယာကပြောချင်းပေါ့
။တမရနဲ့ရဲတပ်ဖွဲ့ဝင်တွေဟာဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံဝန်ထမ်းဖြစ်ပေမဲ့နိုင်ငံဝန်ထမ်းဥပဒေနည်းဥပဒေတွေနဲ့မပတ်သက်မသက်ဆိုင်ပဲအဖွဲ့အစည်းဆိုင်ရာဥပဒေနည်းဥပဒေလုံထုံးလုံနည်းတွေနဲ့တီးခြားဆောင်ရွက်နေပါတယ်လို့ပြည်တော်စုရာထူးဝင်အဖွဲ့ကဦးစောဗယ်လန်တိုင်းကပြောကြားလိုက်ပါတယ်။မေလ23ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကာကွယ်ဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အသက်60ကျော်ပေမဲ့အငြင်းစားမယူသေးတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တို့ရဲ့မေးမြန်းမှုကိုပြည်တော်စုရာထူးဝင်အဖွဲ့ဝင်ဦးစောဗယ်လန်တိုင်းကအခုလိုဖြေကြားလိုက်တာဖြစ်ပါတယ
်။တက်မတော်နဲ့ပြည်သူရဲ့ကျွန်တော်ဆွေးနွေးဖို့ခြေအောင်ဒီမှာတို့တော့ဘုန်းတဲ့ဒါပေမဲ့ကျွန်တော်တို့ဒီနိုင်ငံဝန်ထမ်းဥပဒေကိုနိုင်ငံအနည်းဥပဒေကိုတို့လည်းပတ်တယ်တို့ကတော့ဖွဲ့စည်းရပြီးခြားတယ်တို့တို့လုံးကြီးရှိရတော့တို့ဒီခြားပုံစံမျိုးပါရှိတော့အဲ့တော့တို့ကျန်ထုတ်ပြန်ထားတဲ့ဥပဒေအရဆက်လက်ဆောင်ရည်ရှိတာဖွင့်ပါပါကျွန်တော်တို့ဖွဲ့စည်းဖို့ခြေအောင်ဒီဟောက်ချက်ပါ
တမရောကသတင်းမီဒီယာတွေပေါ်တရားစွဲဆိုရရင်နဲ့ပတ်သက်ပြီးတရားစွဲဆိုခံရတဲ့ကာယကံရှင်သတင်းမီဒီယာဖွဲ့စည်းတွေကလုံလုံကြကြနဲ့သတင်းမီဒီယာအရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်လို့ရှိရင်အခြေအနေဟာအခုလောက်ဆိုးဝါးစရာမရှိပါဘူးလို့ပြန်ကြားရေးဝန်ကြီးဦးဖွေမြင့်ကပြောကြားလိုက်ပါတယ်။မေလ22ရက်နေ့ကနေပြည်တော်ပြန်ကြားရေးဝန်ကြီးဌာနမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရောကသတင်းသမားတွေကိုတရားစွဲဆိုနေတဲ့အပေါ်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့ဘယ်လိုကာကွယ်ပေးဖို့ရှိပါသလဲလို့သတင်းတောက်တဦးကမင်းမြန်ရမှာပြန်ကြားရေးဝန်ကြီးဥဖေမြင့်ကအခုလိုဖြေချခဲ့တာဖြစ်ပါတယ်
။အဲ့ဒါအဲ့ဒီကိစ္စတွေကိုတန်းရှင်းပြရတဲ့ပုံပြကမကရဘူး။ဟာ။ဆိုတော့တော့ကျန်တဲ့ကိုပတ်စီနာမည်ပေါ်တိုင်းတော့သူကျွန်တော်တို့ဘာလို့စတဲ့လို့ပြောလို့ဖြစ်မှာဆိုတော့လေ။အဲ့ဒါလည်းမီဒီယာပတ်စီနာဒီကဆောင်းနေတဲ့ပတ်စီနာတွေအဲ့ဒီပြန်ဆိုခုရောက်ပြီးဆောင်းတဲ့ကိစ္စကိုမကရဘူး။ကျွန်တော်တို့လည်းပါလို့ရတယ်။ဒီနေ့ပြောပါဆိုခုချက်တိုင်းချက်ချင်းပြန်ဆောင်ရပါအခုတော့
အခုတော့မှတ်မှတ်သားသားစကားများအစီအစဉ်အားလောက်ပါခင်ဗျာအားလုံးကိုထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ